မက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရာဒိုကသူ့ရဲ့6နှစ်တာသမ္မတသက်တမ်းပြည့်စုံတဲ့အထိတာဝန်ယူစေချင်သလားယာတို့ကဆင်မေးစေချင်သလားဆိုတဲ့လူလူသဘောထားဒီကနေ့ကြောက်ရွံ့ပါတယ်။အခြားနိုင်ငံတွေမှာတော့နိုင်ငံရေးပြန်ဖက်တွေးကြတာဒီလိုကြားဖြတ်ရွက်ကပ်ပွဲကျင်းပဖို့တောင်းဆိုလို့ရှိပေမဲ့လို့မက္ကဆီကိုမှာတော့လူလူထောက်ခံမှု60ရာခိုင်နှုန်းနီးပါးရထားတဲ့သမ္မတလိုပက်စ်ကကြားဖြတ်ရွက်ကပ်ပွဲကျင်းပဖို့ဥဆောင်စီစဉ်ခဲ့တာပါ။2018ခုနှစ်မှာလူလူရွေးကောက်တင်မြှောက်ခဲ့တဲ့အသက်68နှစ်အရွယ်သမ္မတလိုပက်စ်ကဒီမိုကရေစီနီးကျတာဝန်ယူရတဲ့ကိစ္စမှာတိုးတက်မှုပိုးရလာအောင်အခုလိုကြားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်တယ်လို့ပြောပါတယ်။ဒီလိုအလားတူဖြစ်ရမျိုးမက္ကဆီကိုနိုင်ငံမှာအရင်ကမရှိခဲ့ဘူးပါဘူး။မွေးစေဝါနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေ၊ဆင်းရဲနွမ်းပါမှုတွေနဲ့ကုန်စည်နှုန်းတက်တာတွေအပါအဝင်စိန်ခေါ်ချက်အမျိုးနဲ့ရင်ဆိုင်နေရတဲ့မက္ကဆီကိုနိုင်ငံမှာကြားဖြတ်ရွေးကောက်ပွဲကျင်းပတာကပြည်သူတွေအာရုံလွှဲသွားအောင်ရည်ရွယ်တဲ့အကုန်အကျများလာတဲ့ဝါရဖြတ်မှုတက်တတာဖြစ်တယ်လို့ဝေဖန်သူတွေကရှုံးမြင်ပါတယ်။တရားဝင်အတည်ပြုနိုင်ဖို့မဲဆန္ဒရှင်40ရာခိုင်နှုန်းလိုအပ်ပေမဲ့မဲလာပေးသူကအစ်တလောက်ရှိမှမဟုတ်ဘူးလို့ကြွမ်းကျင်သူတွေကခံမှန်းထားပါတယ်။အထက်အခံတွေကတော့တဟာပေါ်ပူလာသမားတွေရဲ့ပြုမှုတွေဆိုပြီးမဲမပေးကြဖို့မက္ကဆီကိုပြည်သူတွေကိုတိုက်တွန်းထားပါတယ်။ကြားဖြတ်ရွေးကောက်ပွဲအတွက်မက္ကဆီကိုမှာမဲပေးနိုင်တဲ့ပြည်သူက93,000ဝန်းကျင်ရှိပါတယ်။